တက်မလွန်နဲ့ပတ်သက်နေတဲ့ဆိုရယ် Facebook စာမျက်နှာတချို့ကိုပိတ်ပစ်လိုက်ပြီလို့ Facebook ကသတင်းထုတ်ပြန်ပါတယ်။အခုလိုပိတ်လိုက်တာကြောင့်ပိုကောင်းလာမယ်လို့မျှော်လင့်တာရှိတယ်လို့ Facebook ဟာလူမျိုးတုံးတက်ဖြတ်မှုတွေကိုအားမပေးဘဲတာဝန်ယူတာဝန်ခံမှုရှိတာကိုပြသတာပဲဆိုတဲ့အမည်မျိုးလည်းရှိကြပါတယ်။ဒီကြောင့်ကို VOE မြန်မာပိုင်းတင်တော်ကိုထက်အောင်ခန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရဲ့ရှင်
။မြန်မာစစ်တပ်နဲ့ဆက်နွယ်မှုရှိနေရဆိုတဲ့ Facebook စာမျက်နှာ425ခုဂရုစနခုနဲ့အကောင့်135ခုပြင် Instagram အကောင့်15ခုကိုဖိတ်ရှားလိုက်တယ်လို့ Facebook ကမြန်မာစံတော်ချိန်ဗုဒ္ဓုံနဲ့မနက်အစောပိုင်းမှာသတင်းထုတ်ပြန်လိုက်တာပါ။2018ခုနှစ်ဩဂုတ်နဲ့အောက်တိုဘာလမှာလည်းဖိတ်ရှားရှင်းလင်းမှုတွေပြုလုပ်ခဲ့သေးပြီးအခုချိန်ဟာ3ချိန်မြောက်ဖိတ်ရှားခြင်းဖြစ်ပါတယ်။အခုလိုပိတ်တာဟာကုမ္ပဏီရဲ့မူဝါဒတွေကိုချုပ်ပေါက်ပြီးမြန်မာစစ်တပ်နဲ့ဆက်နွယ်သူတွေအွန်လိုင်းပေါ်မှာမတမာတဲ့အပြုအမူတွေနဲ့ပူးပေါင်းဆောင်ရွက်တယ်ဆိုပြီးပိတ်လိုက်တာဖြစ်ပါတယ်။အခုလိုပြလိုက်တာဟာ Facebook ပေါ်နိုင်ငံတကာရဲ့ဝေဖန်ချက်တွေပြင်လူမျိုးတုံးတက်ပြတ်မှုမှာပါဝင်ပတ်သက်မှုမရှိဘူးဆိုတာကိုတာဝန်ယူတာဝန်ခံသဘောမျိုးပြသတဲ့အနေနဲ့အခုလိုပြတာလို့ Facebook ကိုအသုံးချပြီးသတင်းမှာဖြန့်ဝေမှုတွေကိုလေ့လာနေတဲ့သူတည်ပြီးကိုမြင့်တူကသူ့အမည်ကိုပြောပါတယ
်။နိုင်ငံတကာရဲ့ဝေဖန်ချက်တွေကိုလည်းသူဖယ်သွင်းစဉ်းစားလိုက်တယ်။ကျွန်တော်မြင်လာတော့ဒီလိုအကောင့်တွေကိုဖယ်ရှားတာကတော့ဒီနဲ့ဒီအခုချင်း Facebook အနေနဲ့သူ့ရဲ့ platform ကဒီလိုမျိုးတုံးတစ်ချက်မှုတွေမှာမပါဝင်ပါဘူးသူ့အနေနဲ့ခုံစစ်တာရှိရဆိုတော့ပေါင်းဖြစ်ပါတယ်သူ့အနေနဲ့တောင်းဝန်မှုတောင်းဆိုမှုရှိစီးပွားရေးလုပ်ငန်းကိုလုပ်နေရပါဆိုတော့သဘောမျိုးပြဖို့တော့ကျွန်တော်နားလည်ပါတယ်ဗ
ျအခုလိုပိတ်ပင်လိုက်လို့ဒရင်တုကောလာဟာလာတွေရွက်ကြပြီးပုံမကောင်းဝင်လာမယ်လို့မျှော်လင့်တယ်လို့ကိုမြတ်သူကစပြောပါတယ
်ဟိုဒီလိုမျိုးအတူရအောင်သူရွှေခဲရှိဖွင့်ထားပြီးဝါလာဖြန့်ပုံဖို့ဒီဒရင်တုတွေအမားတွေဖြန့်ဖို့ဒီကောလာဟာလာတွေဟိုဖြန့်ဖို့ဖွင့်ထားတဲ့ page ကိုဖယ်ရှားရဲဆိုတော့ကျွန်တော်ကောလာဟာလာတွေဒီရောက်ကြလာမယ်လို့ကျွန်တော်ပြောလိုက်မယ်။ဟိုဘာလို့ဆိုတော့ဒီမှုပုံရဲ့အတွက်တော့ဒါဟိုပိုကောင်းတဲ့ဟိုမှုပြတ်ပေါင်းတစ်ခုဖြစ်လာလို့တော့ကျွန်တော်ပြောလိုက်မယ်ကွာ
။အခုကောက်ပိတ်လိုက်တဲ့ရေတွာအရင်နှစ်တင်ကတည်းကပုံများပြီးအဲ့ဒီစာမျက်နှာကြီးထဲမှာဘာလာလာဝုံပေါ့ပပရေးကြမယ်။မြန်မာအွန်လိုင်းသတင်းလုံစတဲ့စာမျက်နှာကြီးပါဝင်ပြီးမပြတ်စောင့်ကြည့်သူတွေအတွက်နှစ်ပတ်မှ၅တန်းတိရှိတဲ့စာမျက်နှာလည်းပါဝင်ပါတယ်။အခုလိုပိတ်လိုက်တာဟာ Facebook ရဲ့လုပ်ပိုင်ခွင့်ဖြစ်တယ်လို့ Facebook ပိတ်တာမခံယူဘူးဆိုရင် Facebook ကိုမမီခွင့်နဲ့လို့လောကတူးလည်းဖြစ်ရုံတိုင်းဒေတာကြီးလွတ်တော်မှတူးလည်းဖြစ်တဲ့ကိုနေဖုန်းလက်ကပြောပါတယ
်ဆိုလိုတာကဒါ Facebook မှာအဲ့ဒါလုပ်ပိုင်ဝင်ရှိရသလားသူ့ရဲ့ဟိုစားသူ့ standard တွေရှိမယ်ပြီးရင်သူ့ policy ရှိမယ်အဲ့ဒီဟာနဲ့မတိုင်းနိုင်ဘူးဆိုတော့သူကတော့ပိတ်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကသူ့ရဲ့ဟိုဟာသူ့ရဲ့ platform ကိုတော့တုံးနေတာလေးဒီလားအဲ့တော့အဲ့ patient နဲ့ patient ဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီ Facebook ကိုကျွန်တော်ကဘာမှတော့ပြီးတော့ပြောလို့မရအောင်အဲ့တော့ तू မှလာခိုင်မာတဲ့အကြောင်းပြချက်ရှိတယ်ဆိုတော့ तू ပိတ်ပါပဲလေဒီလားအစလိုအဲ့ Facebook ကိုမမီခိုးနဲ့ပေါ့ဆင်းရဲလေးပဲကိုယ့်ဘာသာကိုယ်တိုင်တခုထုတ်ပြန်နေတယ်တခုဟိုဖြစ်နေတယ်ဆိုရင်ဒီ Facebook ကိုမမီခိုးပဲကိုယ့်ဘာသာကိုယ်ကိုနည်းကိုယ်ကနေထုတ်ပြန်တာအကျိုးသားကိုပဲရှိတာပဲဟောဆို Facebook က तू တိုင်ပိတ်မှာ तू မကြိုက်ရင်ဟော तू ကြိုက်ရင်ထားရမယ် तू မကြိုက်ရင်ပိတ်မယ်အဲ့တော့ तू မှာလောက်ပိုင်မှာရှိနေတာ
ဒီနေ့ဩဂုတ်လထဲမှာတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မင်းမင်းအောင်လိုင်ကောင်းတမရကာကွယ်ဦးစီးချုပ်ရုံ Facebook စာမျက်နှာစစ်တပ်ကထုတ်လွှင့်တဲ့မြောက်ပြည်ရုတ်တံလိုင်းရဲ့စာမျက်နှာပါဝင်လူပုဂ္ဂိုလ်နဲ့အဖွဲ့အစည်း20ကိုပထမဆုံးပိတ်ပင်ခဲ့ပါတယ်။အော်တိုဘာလာထဲမှာတော့ဒုတိယကြိမ်ရေးယူဆောင်ရွက်မှုပြုလုပ်ခဲ့ပြီးအခုချိန်ကတော့အများဆုံးပိတ်ပင်လိုက်ပါပါ။ဒါအပြင်ကုမ္ပဏီမူဝါဒကိုချိုးဖောက်ပြီးအွန်လိုင်းပေါ်မှာမှန်မှန်မကန်ဖော်ပြနေတဲ့လုပ်ရမျိုးတွေနဲ့ပတ်သက်လို့ဆက်လက်စုံစမ်းစစ်ဆေးနေတယ်လို့လည်း Facebook ကဆိုပါတယ်။ Facebook ရဲ့တာဝန်ပေးချက်ရတွေ့တဲ့တနာလေးလာခဲ့တဲ့ Business for Social Responsibility PSR အဖွဲ့ရဲ့ပြီးခဲ့တဲ့လတဲ့ထုတ်ပြန်တဲ့အစီအစဉ်ကမ်းစာမှာတော့မြန်မာနိုင်ငံမှာ Internet Online ပေါ်ကတိုးတိုးလို့ဆောင်မှုတွေကိုဟန်တားရမှာအားနည်းချက်တွေရှိနေတာကိုထောက်ပြခဲ့တယ်လို့2020ပြီးရွေးကောက်ပွဲမှာတိုင်ပင်ကြိုတင်ကာကွယ်နိုင်မှုလည်းတိုက်တွန်းခဲ့ပါတယ်။ Facebook ကတော့အစီအစဉ်ကမ်းစာပါအချက်တွေကိုလက်ခံကြောင်းပြောဆိုခဲ့တယ်လို့အစီအစဉ်ကမ်းစာပါတိုက်တွန်းချက်တွေကိုလည်းအကောင့်ထဲပေါ်ကြိုးပမ်းမှုလည်းဂရုပြုထားပြီးနောက်ပိုင်းအခုလိုအရေးယူမှုကြီးမားပြုလုပ်ခဲ့တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာ Facebook လူမှုကွန်ရက်စာမျက်နှာသုံးဆသူရေးတွက်ဟာ98ခုနှစ်ဇန်နဝါရီလတည်ဆိုရင်18တန်းနီးပါးရှိရလို့ statista.com internet စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ
ကိုထဲအောင်ခန့်သတင်းပေးပို့ထားတာပါ